ဖိနင်္ဂါအရှိပိုင်းကဗလန်ရှာတောင်ပိုင်းမြို့ရွာအများပြားမှာလွန်ခဲ့တဲ့3ရက်ကမကြုံဆက်ဘူးရုတ်တရက်ရေလွှမ်းသွားတဲ့အတွက်တိုက်ဆုံးသူအနည်းဆုံး205ရောက်နဲ့ပျောက်ဆုံးသူအများပြားရှိနေပါတယ်။ဗလန်ရှာဒေသတစ်ခုထဲမှာလည်းတိုက်ဆုံးသူက202ဦးရှိနေပြီးလာမယ့်ရက်တွေအတွင်းမှာလည်းမိုးထပ်ပြီးရွာဖို့ရှိနေတယ်လို့စပိန်အရေးပေါ်ဌာနတာဝန်ခံတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အင်္ဂါနဲ့ဗော်ဒူဘူးနယ်တွေကဝင်ရောက်တဲ့မုန်တိုင်းကြောင့်ပျက်စီးမှုဟာစပိန်နိုင်ငံမှာလူသေဆုံးမှုအများဆုံးသဘာဝဘေးတစ်ခုဖြစ်ခဲ့တာပါ။လမ်းများပြားမှာခုထိမော်တော်ကားတွေပျက်စီးတွေပုံနေဆဲဖြစ်ပြီးတချို့နေရာတွေမှာအိမ်ထဲကလူတွေအင်ဂျင်ထွက်မရဖြစ်နေကြပါတယ်။ပျက်စီးမှုတွေပြတ်တောက်ပြီးတောက်လုံးရမရတဲ့အပြင်ဖုန်းအဆက်တွေလည်းပြတ်တောက်နေတာဖြစ်ပါတယ်။အပျက်စီးတွေကိုဖယ်ရှားဖို့စက်တွေ၊ခရိုင်တွေပါဝင်အကူအညီတွေအများကြီးလိုအပ်နေတယ်လို့ဒေတာကံတွေကပြောပါတယ်။